ဆက်သွယ်ရေးပုံမှာ69ရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့11သတင်းစာရဲ့အက်ဒီတာချုပ်ကိုဝေဖြိုးတို့ကိုအရေးယူဖို့စုံစမ်းဆောင်ရွက်နေတဲ့အကြောင်းတာဝန်ရှိရဲရာရှိသူကပြောပါတယ်။ဒေါက်တာတန်းထွန်းအောင်နဲ့ကိုဝေဖြိုးတို့ကိုလာရောက်ဖို့တာမွေရဲစခန်းကဆင့်ခေါ်ခဲ့ပေမယ့်အချိန်မီရောက်မလာတဲ့အတွက်သူတို့ကိုဖမ်းဆီးနိုင်ဖို့လိုက်ပြီးတော့ရှာဖွေနေတာဖြစ်တယ်လို့ဆိုပါတယ ဆိုတဲ့အဒီတာအဘော်ဆောင်းပါးမှာဝန်ကြီးချုပ်တူဟာဒေါ်လာ3000လောက်တန်တဲ့နိုင်ယူကိုရန်ကုန်မြို့သစ်စီမံကိန်းတန်တာအောင်ထားတဲ့ငွေရစေဝါနဲ့ထောင်ချဘူးသူသတိကြီးတဦးစီကလက်ခံရယူခဲ့တယ်ဆိုပြီးရေးသားခဲ့တာနဲ့ပတ်သက်လို့11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်နဲ့ Daily 11သတင်းစာအက်ဒီတာချုပ်ကိုဝေဖြိုးတို့ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကတရေလိုလုပ်ပြီးတာမွေရဲစခန်းမှာနိုဝင်ဘာ9ရက်နေ့ကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။ဒီတိုင်ကြားချက်အရအော်တိုဘာ10ရက်နေ့မှာတာမွေရဲစခန်းကိုလာရောက်အစီအစဉ်ခံဖို့ဒေါက်တာတန်းထွတ်အောင်နဲ့အက်ဒီတာချုပ်ကိုဝေဖြိုးတို့ကိုဆင့်ခေါ်ထားပေမဲ့ရောက်မလာကြဘူးလို့ရန်ကုန်အနောက်ပိုင်းခရိုင်ရဲမှူးကြီးဦးမြင့်ထွေကမီဒီယာတွေကိုဖြေကြားခဲ့ပါတယ်။
2016ဆက်သွယ်ရေးဘာ66နဲ့ရောင်းတဲ့ဒေတာကြီးဆိုးရွားဖွဲ့ညောင်ကြိုင်းမှုဦးမိုးရင်းတရေလုံးလုပ်ပြီးတော့ဒီ11 Media စီးကိုဦးတန်းထုတ်အောင်နဲ့11 Media ကိုအမှုဖွဲ့ဆောင်ရွက်ထားတာဖြစ်ပါတယ်အဲ့အတွက်ကျွန်တော်တို့စုံစမ်းစစ်ဆေးဆောင်ရွက်လေးရှိပါအဲ့အတွက်ကျွန်တော်တို့ကလက်ရှိဦးတန်းထုတ်အောင်နဲ့11 Media ကအေတာချုပ်ဦးဝေချုံလာဖို့ကျွန်တော်တို့မင်းရအကျဉ်းထုတ်မှာ160ရာဒီနေ့စင်နာရောက်ဆင့်ဆိုရခဲ့ပါတယ်ဆင့်ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ကအဲ့ဒီမှာ GN ဖြစ်တဲ့ကိုထိန်င်းနဲ့တွေ့ရကိုထိန်င်းကိုဒီစာကိုလက်မှတ်ထိုးပြခဲ့ပါတယ်။အဲ့တော့ကိုထိန်င်းကကျွန်တော်တို့ဒီကြံလာပါလေ။ကျွန်တော်တို့ဒီအခု10နာရီချိန်နဲ့တော့တို့လာတယ်။လောလောဆယ်မရောက်နိုင်သေးတဲ့အတွက်ကျွန်တော်တို့ပြန်လဲပြီးတော့အချိန်တောင်းတဲ့အတွက်ကျွန်တော်ကညနေ2နာရီတော့ပြန်လာပြီးတခါတည်းခေါ်ဖို့ကျွန်တော်ပါလာပါမယ်
။ရဲစခန်းရဲ့အဆင့်ခေါ်မှုအတိုင်းရောက်မလာတဲ့အတွက်ဒေါက်တာတန်းထွန်းအောင်ကိုဖမ်းဆီးနိုင်ဖို့ရဲတပ်ဖွဲ့ကရှာဖွေနေတယ်လို့ရဲမှူးကြီးဦးမြင့်တွေကပြောပါတယ်။
ဒါတော့ကျွန်တော်ရေတပ်ဖွဲ့အနေနဲ့ရေလုံငန်းရတော့လုပ်ငန်းလုပ်တဲ့အခါမှာလည်းကျွန်တော်တို့ရှင်းထုတ်မှုတွေနဲ့ဒီဆောင်ရွက်မှာဖြစ်ပါတယ်။ကျွန်တော်တို့ကလုံလုံလုံလုံဥပဒေတိုင်းကျွန်တော်တို့ညနေ၄နာရီဒီကျွန်တော်စောင့်ပေးမယ်။မရရင်ကျွန်တော်တို့ရဲ့ရေလုံငန်းဥပဒေတိုင်းကျွန်တော်ဆောင်ရွက်မှာဖြစ်ပါတယ်
။ဒီတော့အတွင်း Daily 11သတင်းစာရေးသားချက်အပေါ်ဂျားဝင်ဖြည့်ရှင်ပေးဖို့ရန်ကုန်တိုင်းအစိုးရညွှန်ကြားရေးမှူးဦးမိုးဟင်းကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုနိုဝင်ဘာ9ရက်နေ့ကစာရေးသားမြစ်တာရက်ခံခဲ့တာပါ။ဒါပေမဲ့တစ်ဖက်မှာတရားဥပဒေကြောင်းအရအမှုဖွင့်ထားရင်သူတို့မီဒီယာကောင်စီလှုပ်ထုံးအရဂျားဝင်ဖြန့်ပြေးဖို့အခက်အခဲရှိတာကြောင့်တရားစွဲတဲ့အမှုကိုပြန်ရုပ်သိမ်းဖို့လိုမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုဥက္ကဋ္ဌဦးအောင်လှထွန်းက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။ကျွန်တော်သတင်းမီဒီယာဥပဒေအရဆိုရင်ကျွန်တော်ကဦးညီပြီးတော့ဖြည့်ရှင်းပေးတာပေါ့လေ။ဒါပေမဲ့အဲ့ဒီတစ်ဖက်တိုင်ကြတဲ့လူကတခြားဥပဒေတစ်ခုခုနဲ့အေးအေးဘူးလို့ဒီရင်းကိုမတိုင်ကြမှသာလေကျွန်တော်တို့ကကုညီဖြစ်ရှင်းလို့ရပါတယ်။အခုကသူတို့ကကျွန်တော်တို့စီကိုအကြောင်းကြားလာတယ်တရှင်လေးမှာပဲဒီဥချုံမင်းတင်ကိုတိုင်ကလည်းသတင်းစာရှင်းလင်းလို့ပြောတာပေါ့လေ။စက်စီပုံမှာ66ကားကြီးနဲ့ဖွင့်ထားတယ်ဆိုပြီးတော့ပြောခဲ့ပါတယ်။အဲ့တော့ကျွန်တော်တို့ရဲ့သတင်းမီဒီယာနည်းဦးတွေပုံမှာသုံးစစ်ခေါ်မှာကဒီညနာရေးဌာနအနေနဲ့ပေါ့လေကျွန်တော်တို့ကိုတိုင်ကြပြီးရင်ဒီမှာကြောင်းရတရားထူထားတာဆိုရင်ကျွန်တော်တို့ကဝင်လို့မရဘူး။အဲ့ဒါကြောင့်ကျွန်တော်တို့ကဝင်ပြီးတော့ဖြေနိုင်ဖြေရှင်းပေးစီရင်သူတို့တို့ဒီမှာအကြောင်းအရာလုပ်ထားတဲ့ဟာကိုရိုးသိမ်းပြဖို့အကြောင်းပြန်လာပါလို့
ဒါပေမဲ့သူတို့အနေနဲ့တရားစွဲဆိုတာတဲ့အမှုကိုပြန်ရုပ်သိမ်းမှာမဟုတ်ဘူးလို့ရန်ကုန်တိုင်းအစိုးရအဖွဲ့ပြောခွင့်ရဖို့ကိုဦးမိုးဟင်းကပြောပါတယ
်ဒီဥစ္စာနဲ့ပတ်သက်လို့တရားစွဲဆိုထားတဲ့အတိုင်းပဲကျွန်တော်တို့ဥပဒေကြောင်းအရပဲဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်ခင်ဗျာ66ကားကြီးပ
ါတစ်ချိန်တည်းမှာပဲဝန်ကြီးချုပ်ကိုနိုင်ဦးလက်ဆောင်ပေးတယ်ဆိုတဲ့ကိစ္စမှာသူမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲလုပ်ပြီးညင်းဆိုထားတဲ့လုပ်ငန်းရှင်တထေးကြီးဦးမောင်ဝိတ်ကိုလည်းတာမွေရဲစခန်းကဆင့်ခေါ်စာပို့ထားတာကြောင့်ဒီကနေ့ညနေ၄နာရီကျော်လောက်မှာလာရောက်စစ်ဆေးခံနေတယ်လို့တာမွေရဲစခန်းတာဝန်ကြအရာရှိတူကပြောပါတယ်စစ်ဆေးထွက်ဆိုချက်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးဆက်သွယ်ရေးပုံမှန်66ဂါကြီးဟာလူမှုကွန်ရက်မီဒီယာကတဆင့်နိုင်ငံတော်အကြီးအကဲတွေကိုဝေဖန်ရေးသားတဲ့အခါမျိုးမှာအရေးယူအပြစ်ပေးတဲ့ပုံမှန်ဖြစ်ပြီးအာမခံမရနိုင်တဲ့ပုံမှန်လည်းဖြစ်ပါတယ် NLD အစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်ကိုလေးစားသင့်ပြီးဆက်သွယ်ရေးပုံမှန်66ဂါကြီးကိုဆက်လက်ကျင့်သုံးနေတာနဲ့ပတ်သက်လို့လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်နေကြပါတယ်ခင်ဗျာ